မာလီနိုင်ငံမြောက်ပိုင်းကကုလသမဂ္ဂညီညွတ်ရေးဒိန်စခန်းတစ်ခုကိုဘယ်သူတွေမှမသိရတဲ့တနတ်သမားတွေကတိုက်ခိုက်ခဲ့တာမှာချက်နိုင်ငံကကုလညီညွတ်ရေးဒိန်တပ်ဖွဲ့ဝင်10ဦးသေဆုံးရပြီး25ဦးဒဏ်ရာရခဲ့ပါတယ်။ဒီတိုက်ခိုက်မှုကစစ်ရာဇဝတ်မှုဖြစ်နိုင်ခြေရှိတယ်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုပြီးတော့ရှုတ်ချပါတယ်။ချက်အစိုးရနဲ့သေဆုံးရသူတွေရဲ့မိသားစုတွေနဲ့ထပ်တူဝမ်းနဲ့ကြေကွဲရပါတယ်လို့လည်းကုလအထွေမှုချုပ်ကသတင်းစကားပါတဲ့အကြောင်းပြောခွင့်ရကပြောပါတယ်။အန်ဒီအခြားမှာဒုက္ခခံတာဝန်ထမ်းဆောင်နေကြတဲ့အမျိုးသားတွေအမျိုးသမီးတွေရဲ့ရဲစွမ်းတက်တီးနဲ့နှိမ့်မြုပ်ဆောင်ရွက်မှုတွေအတွက်လည်းဂုဏ်ပြုတဲ့အကြောင်းကုလအထွေမှုချုပ်ကပြောပါတယ်။မာလီနိုင်ငံခီတဲဒေသအကွဲဟုမှရှိတဲ့ကုလသမဂ္ဂညီညွတ်ရေးဒိန်စခန်းကိုတနတ်သမားတွေကလက်နက်တပ်ဆင်ထားတဲ့ကားတွေနဲ့ရောက်ရှိလာပြီးတဲ့နောက်အလစ်ဝင်တိုက်ခိုက်တာဖြစ်ပါတယ်။တိုက်ခိုက်သူတွေကိုကုလတပ်ဖွဲ့တွေကခုခံတိုက်ခိုက်ခဲ့ပေမဲ့ညီညွတ်ရေးဒိန်တပ်ဖွဲ့ဝင်10ဦးသေဆုံးခဲ့ရပြီး25ဦးဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်မှုကဘသူလက်ချက်ဆိုတော့မသိရသလိုတိုက်ခိုက်သူတွေဘက်ကသေဆုံးသူအရှိအတွက်ကိုလည်းမသိရသေးပါဘူးရှင်။